ခန်းကြီး132အငယ်1မှ6အိုထာဝရဖျားဒါဝိမင်းကို၎င်းသူခံရသမျှသောဆင်းရဲခြင်းကို၎င်းအောင်းမေ့တော်မူပါထိုမင်းကယာကုပ်အမျိုးကိုးကွယ်သောတကူးရှင်ထာဝရဖျားခြင်းကိုတော်မူရာအရက်ကိုအကျွန်ုပ်သည်မတွေ့မီတိုင်အောင်ကိုနေရာအိမ်သို့မဝင်ကိုအိယာဘော်သို့မတက်ကိုမျက်စိအိယာမီအခွင့်မျက်ခမ်းမိယာမီအခွင့်ကိုမပေးပါဟုယာကုပ်အမျိုးကိုးကွယ်သောတကူးရှင်ထာဝရဖျားထံကျင်းဆို၍ဒိဋ္ဌံပြု၏တဲတော်သည်အေဖရင်ပြည်မှရှိကြောင်းကိုငါတို့သည်ကြားရကြပြီယာရင်တော၌တွေ့ကြပြီအငယ်9မှ10ဘုံဗိမာန်တော်တို့ဝင်၍ခြေတော်တင်ရခုံအောက်၌ပြန့်ဝတ်ကိုးကွယ်ကြကုန်အံအိုထာဝရဖျားကျင်းဖို့တော်မူရာတို့ဘုံတော်နှင့်ရှင်သောဓမ္မတေတာနှင့်တကားတက်တော်မူပါကိုယ်တော်ဤယေဘရဟိတိုသည်ဖြောင့်မတ်ခြင်းတစားကိုဆင်၍ကိုတော်ဤတန်ရှင်းသူတို့သည်ရှင်လန်းစွာတည်ခြင်းဆိုကြပါစေသောကိုတော်ဤကျွန်ဒါဝိမင်း၏မျက်နှာကိုထောက်သည်ဖြင့်ကိုတော်ထံ၌ဘိသိက်ခံတော်သူကိုညင်းပယ်တော်မမူပါနှင့်အငယ်7မှ18ဒါဝရဖျားသည်ဒါဝိအားဒိဋ္ဌံကျင်းဆူခြင်းကိုပြု၍တစ္ဆာဖြစ်တော်မမူသောစကားဟုမူကားတင်းဤအမျိုးအွယ်ကိုတင်းဤပလင်ပေါ်မှငါတင်းမီတင်းဤသားတို့သည်ငါပရိညင်တရားကို၎င်းငါတွင်တင်သောတက်တေခံချက်ကို၎င်းဆောက်လျှောက်လင်သူတို့ဤသားများသည်လည်းတင်းဤပလင်ပေါ်မှအစဉ်အမြဲထိုင်ရကြလိမ့်မည်ဟုဗျာဒိတ်ထားတော်မူပြီးထာဝရဖျားသည်ဇီးအုံမျိုးကိုရွေးကောက်၍အမြဲနေတော်မူရာဘုအလိုတော်ရှိသည့်အရာမှဤမျိုးကငါအစဉ်အမြဲကျင်းကိုရာမျိုးသည်ငါအလိုရှိသည်ဖြစ်၍ဤမြို့၌ငါနေမည်တင်းဤအစာဟာရကိုအထူးသဖြင့်ကောင်းချီးပေးမည်သူ၌ဆင်းရဲသားတို့ကိုဝတ်စွာကျွေးမည်သူ၏ယေဘရဟိတုကိုကယ်တင်ခြင်းတစားကိုစင်စေသဖြင့်သူ၌တန်ရှင်းသူတို့သည်ရှင်လန်းသောတည်ခြင်းကိုရှင်လန်းစွာဆိုရကြလိမ့်မည်ထိုမြို့၌ဒါဝိဒ်၏ဥဂျိုကိုငါပောက်စေမည်ငါထံ၌ဘိသိက်ခံသောသူဖို့မိခွက်ကိုငါပြင်ဆင်ပြီးသူအရှင်ဤရန်သူများကိုရှက်ကြောက်ခြင်းနှင့်ငါဖုံးလွှမ်းမည်သူဤဥယျာဉ်တရဖူသည်ဘုံပွင့်လျက်ရှိလိမ့်မည်ဟုဗျာဒိတ်တော်ရှိ၏